ငင်းချင်းနဲ့ပြည်တော်စုတိဆောက်ဖို့အတွက်အနာဂတ်ကိုတတိရှိရှိရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါ့အပြင်21ရာစုပင်လုံညီလာခံဟာအစနိဒမ်းပဲဖြစ်ပေမဲ့လောကကျိုးနဲ့ကြောင်းနဲ့မကြခင်မှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကိုအဆင့်ဆင့်ဆက်လက်လှုပ်ဆောင်သွားဖို့ရှိနေကြောင်းစနေနေ့ကကျင်းပခဲ့တဲ့ညီလာခံပိတ်ပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ။မဲ့ရင်ချင်းနိုင်ငံဆက်ပြီးပြောပြပါမယ်ရှင်။
NLD အစိုးရလက်ထက်ပထမဆုံးချိန်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံမှာအစိုးရတက်မတော်လွတ်တော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းအသီးသီးတွေရဲ့ကိုယ်စားလှယ်ပေါင်း82ဦးကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒစာတမ်းတွေကိုဖတ်ကြားတင်သွင်းခဲ့တာပါဒီတင်ပြဆွေးနွေးချက်တွေကိုကြည့်ပြီးဘက်အဖွဲ့အစည်းတွေကဘလို့သဘောထားရှိတယ်လဲဆိုတာပေါ်လွင်ခဲ့ကြောင်းနဲ့အနာဂတ်ပြည်ထောင်စုကြီးအတွက်မတူကွဲလဲချက်တွေကိုတတိရှိရှိရင်ဆိုင်ဖြေရှင်းကြဖို့လိုကြောင်းညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ
်အခုဆိုလို့ရှိရင်ဒီဖွဲ့ရပြောပြတဲ့နေရာမှာဘယ်သူတွေဟာအတိတ်ကိုမကိုပြီးတော့နှဲ့ကြည့်တဲ့နေရာမှာအာသံတယ်ဘယ်သူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအာသံလဲဆိုတာလည်းပေါ်လာပါလိမ့်မယ်။ဒါပေမဲ့ဒါတွေဟာလည်းခြောက်ရမဟုတ်ပါဘူး။အခုအချိန်မှာအတိတ်ကိုနှဲ့ကြည့်နေတဲ့ပုဂ္ဂိုလ်များဟာနောက်တစ်ချိန်မှာအနာဂတ်ဘက်ကိုနှဲ့သွားတာလည်းဖြစ်နိုင်ပါတယ်။ဖြစ်ဖို့လည်းကျွန်တော်တို့ပြောလိမ့်မယ်။အတိတ်ကချိန်တော်မှုကိုကျွန်တော်တို့ကခံနေမှာလား။အနာဂတ်ကိုတတ်သိရှိရှိနဲ့ရင်ဆိုင်ပြီးတည်ဆောက်သွားမှာလားဆိုတော့ကျွန်တော်တို့တူဦးချင်းဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအစိုးရတစ်ခုအတွက်လည်းမဟုတ်ပါဘူး။ပုဂ္ဂိုလ်တစ်ခုတယောက်အတွက်လည်းမဟုတ်ပါဘူး။တိုင်းသားလူမျိုးစုတစ်စုအတွက်လည်းမဟုတ်ပါဘူး။ကျမတို့ပြည်တော်စုကြီးအတွက်ဖြစ်တယ်ဆိုတာကိုကျမတို့သဘောပေါက်ဖို့လိုပါတယ်။
ဒီညီလာခံဟာအစပထမဖြစ်ပေမဲ့အနာဂတ်ပြည်ထောင်စုတည်ဆောက်ဖို့အတွက်လောက်ရကျိုးနဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ညီလာခံဟာညီလာခံရဲ့ညီသားမယ်ဖြစ်ပါတယ်။ပထမစီဝေးပါ။ပထမစီဝေးပြီလို့ရှိရင်နောက်နေ့စီဝေးတွေလာအောင်မှာပါ။ဒီစီဝေးတွေကြားထဲမှာလည်းလွတ်ရှာရအများကြီးရှိပါတယ်။ကိုအမျိုးသားအဆင့်ဆွေးနွေးပွဲများလုပ်ဖို့ဆိုတာဟာအခုလက်ရှိဒီညီလာခံပြီးတာနဲ့ဒီစီဝေးပြီးတာနဲ့စတင်ပြီးတော့ကျမတို့ပြင်ဆင်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရဲ့ CSO program ကိုပြင်ရဖို့အတွက်လည်းကျမတို့စတင်ပြီးတော့ပြင်ဆင်ရမှာဖြစ်ပါတယ်။လုပ်ရှာလုပ်ပြရတော့အများကြီးပါပဲ။ဒါမင်းလောက်အကျိုးနတ်ပါ။ဒါဖြစ်လို့လဲဆိုတော့တကယ်တော့ကျမတို့လုပ်နေတာဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်လုပ်နေတာဖြစ်ပါတယ်။
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ပြည်내အလိုက်ဖွဲ့စည်းပုံအခြေခံဥပဒေထားရှိရေးကိစ္စနဲ့ပတ်သက်လို့ကိုယ်စားလှယ်ခူးတွေကအခုလိုတင်ပြခဲ့ပါဗျ
။ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအဖွဲ့ဝင်ပြည်내များသည်ပြည်내ဖွဲ့စည်းပုံအခြေခံဥပဒေများကိုပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူများနဲ့မဆက်ကျင်စေဘဲလွတ်လပ်စွာရည်ဆွဲပြဋ္ဌာန်းချေတုံ့ခွင့်ရှိသည်။ခါကွေပြည်ထောင်စုအဖွဲ့ဝင်ပြည်내များနှင့်ရင်းပြည်내များရှိဤသို့လူတို့များသည်အချောက်ချာအာဏာ၏မူရင်းပိုင်ရှင်များတည်ကြသည်
။ဒါ့အပြင် UNFC ရဲ့နောက်ထပ်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုပိုမှူးကြီးစင်ဝါကအခုလိုတင်ပြသွားပါတယ
်။လက်နက်ကိုင်အဖွဲ့အလုံးအယတ္တအချို့ဘောက်ထားရှိရတာ။ခါကွေဤထောင်စုတပ်မတော်ကာကွယ်ရေးဝန်ကြီးအောက်ထားရှိ၍ကာကွယ်ရေးဝန်ကြီးသည်အယတ္တဖြစ်ရ။ကာငယ်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်နှင့်ကြည်ရည်လေးပူစီချုပ်တို့လူမျိုးတစ်မျိုးစီဖြစ်ရတာ
နောက်6လကြာမှာတော့ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိပြီးတိုင်းသားကောင်းဆောင်အများစုကတော့ဒီညီလာခံဟာနှစ်နဲ့ချီကြာမြင့်နိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ရှင
်မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်